ဥရောပကိုတင်ပို့နေတဲ့မြန်မာနဲ့ကမ္ဘောဒီးယားနှစ်နိုင်ငံစီကစံတင်သွင်းမှုအပေါ်အခွန်အေးစပြီးကောက်ဖို့ဥရောပတမကကုန်သွယ်ရေးကော်မရှင်ကဒီကနေ့ဗုဒ္ဓဘူးနေ့မှာအပြည့်သက်ဆုံးဖြတ်ချက်ချမဲ့အလားအလာရှိနေပါတယ်အခြေအနေအပြည့်စုံကိုတော့ဆက်ပြီးနားဆင်ပါရှင်ဥရောပမှာတချိန်တိုးမြင့်တက်လာတဲ့အာရှစံတင်ပို့မှုကိုထိန်းချုပ်နိုင်ဖို့မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့နေတဲ့စံတင်သွင်းမှုအပေါ်၃နှစ်ကြာအခွန်ကောက်ခံမဲ့အစီအစဉ်ကိုဒီသတင်းပတ်အတွင်းဥရောပတမကဘက်ကချမှတ်ဖို့ရှိနေပါတယ်မြန်မာနဲ့ကမ္ဘောဒီးယားဟာအရင်က EPA ခေါ်လက်နက်ကလွဲလို့အားလုံးဆိုတဲ့ဥရောပတမကကနေဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကိုပေးထားတဲ့ကုန်သွယ်မှုအထူးအခွင့်အရေးကနေအကျိုးမြတ်တွေရခဲ့ကြပါတယ်။ဒါပေမဲ့နှစ်နိုင်ငံလုံးမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးဒီပေါ်မှာသက်ဆိုင်ရာအစိုးရတွေကတာဝန်ခံမှုတာဝန်ယူမှုမရှိတဲ့အတွက်ကမ္ဘောဒီးယားကို EPA အခွင့်အရေးပေးထားတာကိုဥရောပတမကကပြန်ရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံကတော့ပြန်ရုပ်သိမ်းတင်မသင့်စဉ်းစားနေသေးပါ။ဒါပေမဲ့လည်းဥရောပတမကအနေနဲ့ဆန်သွင်းကုန်အခွန်ကောက်ခံမဲ့ကိစ္စဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့မဆိုင်ဘဲဥရောပကလေသမားတွေရဲ့အကျိုးကာကွယ်ဖို့အတွက်ဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmanar ကပြောပါတယ
် Under everything but arms agreements the EU agrees not to put any tariffs which is a tax
Everything but sorry EBA ကုန်သွယ်မှုအထူးအခွင့်အရေးသဘောတူညီမှုအရမြန်မာနိုင်ငံကနေဥရောပကိုတင်ပို့လာတဲ့သွင်းကုန်မှန်သမျှဥရောပတမကကအခွန်မကောက်ပါဘူးဆိုတဲ့အချက်ရှိနေပါတယ်။ဒါပေမဲ့အခုလက်ရှိမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေဟာဥရောပဈေးကွက်နဲ့ပတ်သက်ထိခိုက်မှုရှိမရှိဆိုတာကိုဥရောပတမကကပြန်ပြီးသုံးသပ်စဉ်းစားနေပေမဲ့အခုစံသွင်းကုန်အခွန်ကောက်ခံတာကတော့ဒီလူခွင့်ရေးကိစ္စနဲ့မဆိုင်ပါဘူး။တက်တက်ဖြစ်ပါတယ်။ဥရောပကိုစံတင်ပို့မှုတိတိတတ်တာများလာနေတဲ့အတွက်စပားဆိုင်တဲ့ဥရောပတောင်ပိုင်းနိုင်ငံတွေကလေသမားတွေဟာအာရှကလာတဲ့ဈေးနှုန်းချိုသားတဲ့စံကိုရှင်ပြီးမရောနိုင်ပဲဖြစ်နေတာပါသူတို့အကျိုးကိုကာကွယ်ဖို့အတွက်အခုလိုမြန်မာနိုင်ငံကတင်ပို့တဲ့စံတွေအပေါ်သွင်းကုန်ကွန်ကောက်ခံဖို့ဥရောပကော်မရှင်ဘက်ကဆုံးဖြတ်ဖို့ဖြစ်လာတာပါလို့ Mark Farmanar ကပြောသွားတာပါဥရောပတောင်ပိုင်းနိုင်ငံတွေဖြစ်တဲ့ပေါ်တူဂီကနေဘူဂေးရီးယားအထိနိုင်ငံပေါင်း၈နိုင်ငံမှာစပားစိုက်ပျိုးကြပါတယ်အာရှကစံတင်ပို့မဲ့အခြေအနေကိုစုံစမ်းကင်တွယ်ဖို့အီတလီနိုင်ငံကပြီးခဲ့တဲ့နှစ်မတ်လမှာအဆိုပြုခဲ့တာပါဥရောပလေယာစိုက်ပျိုးရေးအဖွဲ့ဖြစ်တဲ့ Copacogica ရဲ့အဆိုအရမြန်မာနဲ့မော်ဒီယာနှစ်နိုင်ငံကနေ2012ခုနှစ်မှာအင်ဒီကာစံတန်ချိန်6000ပို့နေရကနေ2018ခုနှစ်မှာစံတန်ချိန်3,600အထိပို့လာတာကြောင့်ဥရောပစံစည်းတွေကမောက်ကမဖြစ်လာတယ်လို့ပြောပါရယ်၃နှစ်ကြာသွင်းကုန်ကွန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တန်ကိုယူရိုငွေ$185နှုန်းနဲ့ကောက်ခံမှာဖြစ်ပြီးဒုတိယနှစ်အတွက်$150ရော့ကောက်သွားမှာဖြစ်တယ်လို့တတိယနှစ်မှာတော့$125အထိရှော့ချပြီးကောက်ခံဖို့ဥရောပတမကကုန်သွယ်ရေးကော်မရှင်ကအဆိုပြုထားပါတယ်။စံတင်ပို့မှုကိုအားထားနေရတဲ့မြန်မာနိုင်ငံအတွက်အခုလိုဥရောပကိုတင်သွင်းမဲ့စံပို့မှုမှာအခွန်ပေးဆောင်ရတော့မှာဖြစ်တဲ့အတွက်နိုင်ငံရဲ့ကုန်သွယ်ရေးလုံခြုံရေးမှုကြီးလာပြီးထိခိုက်မှုရှိလာမှာဖြစ်တယ်လို့အမေရိကန်ခြေဆိုင်မြန်မာစီးပွားရေးပညာရှင်ဦးကန်ထွန်းကသုံးသပ်ပါတယ
်။အခုလိုအထူးခွင့်ရရထားတဲ့အခြေအနေကနေတော့အခွန်ကောက်တော့မယ်ဆိုရင်ဈေးတက်သွားမှာလေ။ဘာမှရဆန်ကြီးကတက်သွားမှာ။တက်သွားရင်ပြပပို့တဲ့ဆန်ပို့တဲ့အချိန်မှာကျွန်တော်ဝင်းနေမှာသွားပြီးတော့ကြည့်နိုင်တယ်နော်ပေါ့။လက်ကြံပေါ့လေ။ကျွန်တော်ခါတိုင်းအခွန်မပေးရဘူး။ခွန်ပေးရမှဆိုတော့ဝင်းနေပေါ်မှာခွန်နှုတ်ကိုကနှုတ်ရမယ်။နှုတ်ပြီးတော့လက်ကြံကနိုင်ငံကကအသက်တင်ကြံတာနည်းသွားမယ်။ဆိုတော့ချက်ချင်းကြည့်နိုင်ဖို့ကတော့ရှိမှာပဲဒီလုံးနဲ့ပြမှုမှာသွားပြီးတော့ကြည့်နိုင်ဖို့ကတော့ရှိမှာပဲ။
ဥရောပတမကကုန်သွယ်ရေးကော်မရှင်ကနေမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကစံတင်ပို့မှုကိုသွင်းကုန်ခွန်ကောက်ခံမဲ့ကိစ္စကိုတော့2018ခုနှစ်ဒီဇင်ဘာလမှာဆုံးဖြတ်ဖို့ရှိပေမဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပတမကမှာအများစုကဒီအစီအစဉ်ကိုထောက်ခံမှုရှိသလားမရှိဘူးလားဆိုတာတဲတဲကွယ်ကွယ်မဖြစ်ခဲ့ပါဘူး။ဒါကြောင့်ဒီကနေ့ဗုဒ္ဓဘူးနေ့မှာနောက်ဆုံးထားပြီးသဘောထားတွေပေးကြဖို့နဲ့တကယ်လို့များအဖွဲ့ဝင်နိုင်ငံတွေဘက်ကပြက်ကွက်ခဲ့မယ်ဆိုရင်ကုန်သွယ်ရေးကော်မရှင်အနေနဲ့သူ့ရဲ့လုပ်ပိုင်ခွင့်အရာဒီအခွန်ကောက်ခံမဲ့ကိစ္စကိုအပြည့်အသတ်ဆုံးဖြတ်မှာဖြစ်ပါတယ်။ကန့်ကွက်မှုတွေမရှိဘူးဆိုရင်တော့လာမယ့်တောက်ကြနေ့မှာမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေရဲ့စံတင်ပို့မှုအပေါ်သွင်းကုန်ခွန်ကောက်ခံမဲ့အကြောင်းကြေညာချက်ကိုကုန်သွယ်ရေးကော်မရှင်ကထုတ်ပြန်ဖို့ရှိတယ်လို့နှိစက်တဲ့အတိုင်းဝန်းကပြောပါရရှင်။